ဥဝေလင်ရှင်ဒီနေ့ဒီအနည်းဆုံးလောက်ခလစာတက်မှတ်ရေးအတွက်အစိုးရလှုပ်ရှင်တဲ့လှုပ်သမားတွေဆွေးနွေးကြတယ်ဆိုတာသိရပါတယ်ရှင်အဲ့တော့လောလောဆယ်မှာဘာတွေသဘောတူညီခဲ့ရတာတွေရှိပြီးတော့ဘလို့အခက်အခဲတွေဘလို့သဘောမတူညီမှုတွေများကြံရှိနေသေးပါလဲရှင
်ဒီလိုပါလှုပ်ရှင်ရဲ့အလုပ်သမားရဲ့အစိုးရရဲ့၃ယောက်ပေါင်းပြီးတော့အနည်းဆုံးလောက်ခကျေးကွေတက်မှတ်ဖို့လုပ်နေတာအခုမှမဟုတ်ပါဘူးကြောက်ရောနော
်ဟုတ်ကဲ့
ဒီနေ့ကတော့အခုဖိုင်နယ်အနေနဲ့အလုတ်ရှင်ရောအလုတ်သမားရောနိုင်ငံရေးပါတီရောတွတ်တုတ်ကိုယ်စားလှယ်ရောတိုင်းနိုင်ငံမှာရှိတဲ့ဘုံမဲ့စမှုအသင်းမှတာဝန်ရှိတဲ့လူတွေရောနယ်ပြည်မှာရှိတဲ့အလုတ်သမားကိုယ်စားလှယ်ရောအစိုးရအဖွဲ့ဝင်ကြီးတွေရောတွဝင်ကြီးတွေရောအဲ့တော့အဲ့မှာပညာရှင်တွေပါတယ်သမရအကြံပေးတွေပါတယ်နော်ဟု
တ်ကဲ့ရှင်
ကျွန်တော်အရင်ကပညာရှင်တွေပြောတာကအမောရီးယားရဲ့အလေကျုံဒုက္ခလာစာကိုသတ်မှတ်ပေးလိုက်တဲ့အတွက်အလုတ်ရှင်တွေကသူတို့ကျုံးမြတ်တိဖြစ်ခဲ့သွားမှာတောက်ပြီမဲ့လောက်ခလာကတိုးတယ်ဆိုတော့သူကတော့ပုံပြီးစူးစမ်းလုပ်တယ်ဆိုတော့ထုတ်ကုန်နေတာပုံမျိုးကတော့ပြောတယ်ပုံတက်ပြီးပုံတက်သွားတယ်ဆိုတော့လုတ်ရှင်တွေပုံပြီးလောကန်းနဲ့အောင်မြင်လာရဲ့ဆိုအကြောင်းလည်းရှင်းပြဖို့ပ
ါဟုတ်ကဲ့ရှင
်တော့လောကဝန်ကြီးတာဘက်ကလည်းတရှိနိုင်ငံတကာရဲ့အနေဆုံးဒုက္ခထက်တော့အပေါ်မှာပဲရှိနေကြတယ်ပေါ့နော်ဟု
တ်ကဲ့
နိုင်ငံတကာမှာအနေဆုံးဒုက္ခက2.2ဒေါ်လာလို့အဲ့ဒီတခုမှရှိတာပေါ့နော်
โอเค
အဲ့တော့အဲ့ဒီအချက်ကိုလည်းသူကဖြစ်စေချင်တယ်အ
ဲ့ဒါဆိုအခုလောလောဆယ်အခြေအနေမှာဒီအနည်းဆုံးဒုက္ခလစာကိုအကြံပြင်းအားဖြင့်ရောဆရာတို့သတ်မှတ်လို့ရနေပြီလားရှင
်မရသေးပါဘူးမရသေးပါဘူးအကြံပြင်းအားဖြင့်တော့လူသမားဘက်က4,000လိုချင်တယ်4,000ကိုတနင်္ဂနွေလုံးတိုက်တာနဲ့အလုတ်အကန်အယူဆမခွဲခြားပဲနဲ့လိုချင်တယ်သူကဌာနဘက်ကတော့ဟိုဘာမှကိုယ်မပြောသေးပါဘူးလုတ်ရှင်တွေဘက်ကလည်းတချို့က3,000ဆိုရင်ချက်လောက်တယ်ဒါပေမဲ့အခြေချုပ်ကတော့3,000မပြောနဲ့6,500တော့သူတို့တော်တော်ကျိုးစားပေးနေရမယ့်အနေအထားရှိတယ်ဒီကောင်ပြင်းပြင်းကျဆင်းနေတာပေးပုံပေးလို့ကြက်ကနာပါအထေကျုပ်လုပ်ရှင်တွေကသူတို့က over တိုင်းကြက်ရင် over တိုင်းပြက်ကြီးဖြတ်လိုက်တယ်ဆိုရင်အလုပ်ကမကြီးကဒုသောက်တက်ကြလို့မရဘူးပေါ့နော် over တိုင်းဆိုတာကတော့အမှန်ပါကိုလုပ်ရှင်ကဖြစ်တာပေါ့နော
်ဟုတ်ကဲ့ရှင်
အဲ့ဒါကြောင့်မလို့အလုပ်ကမကြီးရဲ့ over တိုင်းကိုမဖြစ်မနေဆင်းရမယ်ဆိုတော့စနစ်တစ်ခုတော့အလုံးကသဘောမတူပါဘူးအဲ့ဒါကအတမခိုင်းစီလို့စနစ်ကိုပတ်ကြိုက်တာပါလူကမိုက်လို့ပြင်တာက over time မပါသူကြီးမပါကျမှန်ကြီးတော့ပါတနေ့4,000လေးကျန်
တကယ်လို့ပေါ့နော်ဒီအနေဆုံးလောက်ခလာစာကိုတတ်မှတ်မယ်ဆိုရင်လောက်ခလာစာတတ်မှတ်ဖို့တာဝန်ရှိတဲ့အဖွဲ့တွေအားလုံးကဘယ်အပေါ်မှာအခြေခံပြီးတော့တတ်မှတ်မယ်လို့စဉ်းစားထားတာရှိ
မှန်တော့မင်းမျိုးဝိကျက်ဆိုတတ်မှတ်မယ်ဆိုရင်ဒီ consumer price index တူကဖြစ်ပေါ်နေတဲ့အများဆုံးခြေခံပတ်ကုန်ပတ်ကုန်ရဲ့ဈေးနှုန်းတွေကလေ့လာဖို့လိုတာပေါ့တကယ်အခြေအနေမှာကုန်စည်နှုန်းကိုရှိမယ်ဆိုတော့ကျွန်တော်လည်းဒီနေ့ဈေးနှုန်းကြည့်တာကဒုက္ခလာစာဒီအလုပ်ကမတွေကလည်း4,000ကျမှလိုချင်တယ်။အလုပ်ရှင်တွေကလည်း3,000အောက်နဲ့3,000အများဆုံးပေးချင်တယ်ဆိုအလေထားမှာမရှိပါသေးဘူး။ Next time final လုပ်မှာ
။ဟုတ်ကဲ့ပါရှင်။ကျမတို့သိရတဲ့လောက်ပေါ့နော်။ဒီအနည်းဆုံးဒုက္ခလာစာတတ်မှတ်ရေးကမန္တလေးမှာဆွေးနွေးခဲ့တော့အဆင်ပြေသွားတယ်လို့ကြားတယ်ရှင်။အဲ့တော့အဲ့ဒီမန္တလေးနဲ့ဒီတခြားတနိုင်ငံလုံးအခြေအနေနဲ့ကြားမှာအခုလိုဘာကြောင့်များကွဲလွဲနေတာလဲ။ဘာကြောင့်မတူတာလဲ။ဟုတ်ပါဘူ
း။မန္တလေးတော့တခြားတိုင်းနဲ့ပြည်နယ်ရော big problem ။ပြဿနာကအထည်ချုပ်က problem ဖြစ်နေတယ်။အဲ့တော့အထည်ချုပ်လုပ်ငန်းရှင်တွေကတခြားတိုင်းပြည်ကရတဲ့ချုပ်ခပြီးနိုင်ငံတကာချုပ်ခများနဲ့ရတဲ့မရတဲ့ကျွန်တော်တို့ဘယ်ဆွဲရမှဆွဲရမှာမရှိဘူး။တကယ်ဘယ်လောက်ရတဲ့ရတဲ့ဈေးနှုန်းကိုလဲတောင်းဝန်ရှိအဖွဲ့တွေကလေလာဖို့အခွင့်အရေးမရဘူးပြောတယ်။အဲ့ဒါကြောင့်နိုင်ငံတကာပေါက်စည်းအရာပဲပြန်လေလေလာဖို့လိုလိမ့်မယ်လို့ထင်တယ်။ဟောင်ကောင်နဲ့တစ်ဆင့်၊တိုင်ဝမ်နဲ့တစ်ဆင့်၊ကိုရီးယားနဲ့တစ်ဆင့်၊ကိုရီးယားနဲ့တစ်ဆင့်ဘာမှပြီးမနောက်ထပ်လက်ခွဲသွားတဲ့ဒီစိတ်ရုပ်အသေးလေးတွေကတက်တာ။အဲ့တော့ brand တက်ကိုချုပ်လို့ရအောင်လို့ကျွန်တော်တို့ကအမှတ်ခံချက်တွေပြနိုင်တယ်။ပြီးတော့ဒီကောင်နဲ့ quality တွေချုပ်နိုင်တယ်ဆိုတော့ spot on ဖြစ်တင်ပြီးတော့လိုလိမ့်မယ်လို့တကယ် brand တက်အမှတ်လုပ်ငန်းရှင်တွေနဲ့စိတ်ရိုက်ဆက်တင်နိုင်အောင်လို့ဒီကောင်ကိုလိုလိမ့်မယ်လို့ထင်တယ်။အဲ့ဒါကိုနဲ့ကျွန်တော်ပြက်ကြရတစ်ခုနဲ့နည်းနည်းရော့သွားမယ်ကျွန်တော်ယူဆတ
ယ်။ဟုတ်ကဲ့ပါ။အဲ့တော့ဆရာကိုတိုင်ကကုန်သည်ကြီးများအသင်းဝင်လုပ်ငန်းရှင်တယောက်ဖြစ်တဲ့ဆိုတဲ့အခါကျတော့ဒီအလုပ်သမားတွေရဲ့တောင်းဆိုမှုပေါ့နော်။အလုပ်သမားတွေလိုချင်တဲ့အနည်းဆုံးလောက်ခလစာ4,000ပဲဆိုတော့ပြန်မြပေါ့နော်။အဲ့ဒီဟာမျှတသလားလုပ်ငန်းရှင်တွေအနေနဲ့ရောပေးတယ်လို့ဆရာထင်လားရှင
်။ကျွန်တော်ကပရိသတ်ကလုပ်တယ်၊တိတ်ချောတော့လုပ်တယ်လုပ်ငန်းတွေကအခုတည်းက4,000မကပ်ပြီးနေရပါတယ်။တန်းကျင်ကိုပြည်ပြီးတော့မကျန်းကျင်တဲ့လူကိုကျွန်တော် 2,500 3,000လောက်ဆက်ပြီးတော့နော
်။ဟုတ်ကဲ့
အဲ့တော့ခုနကပြောတာ over time မပါကျွန်တော်ပြီးပါလေ။အဲ့တော့အခုအချိန်မှာကျွန်တော်တို့ကတော့4,000တက်မှတ်ရင်တော့ကျွန်တော်မှာလည်းဘယ်လိုလားတဲ့ကုန်ကျစရိတ်ကိုဖြောင်းတော့တာ။ခုနကပြောသမီးကျူရာကြီးကိုစောမလား။ဘတ်စကားနဲ့ဆယ်ရီကြီးစောမလား။ဒီအပိုင်းလိုလည်းသိရမှာ။
အဲ့တော့ဆရာခုနပြောတဲ့အထဲမှာဒီကမ်မောရီးယားမှာဒီအနေဆုံးလောက်ခလာစာတက်မှတ်လိုက်နိုင်တဲ့အတွေ့ကောင်းကျိုးတွေလည်းရှိလာတယ်လို့ပေါ့နော
်။
အဲ့တော့မြန်မာနိုင်ငံမှာရောတကယ်လို့များတာအဲ့လိုအနေဆုံးလောက်ခလာစာကိုတိတိကျကျသတ်မှတ်ပေးလိုက်နိုင်မယ်ဆိုရင်ဘလို့အကျိုးကျေးဇူးတွေရှိလာနိုင်မယ်လို့ဆရာထင်ပါတယ်ရှင်
ကျွန်တော်ကတော့ခုနေပြောတဲ့ဒီကမြန်မာနိုင်ငံမှာဒါလေးတစ်ခုတည်းတတ်မှတ်လို့စက်ရုံလို့ရုံနေမောင်မေကအင်တာဗျူးတချင်းဝုန်းနေတုတ်တက်လာပေါ်တော့ဖြစ်တယ်ပေါ့။ဘာလို့လောက်ခအလုံးသမားတွေကြည်ကျင်တာနဲ့လောက်ခလောက်သွားတာကသမီးမင်းစားဆိုင်ရဒီလို4000ပြလိုက်တယ်လက်ပြန်ခင်းနေပြီ900လေး600ဖြစ်သွားတယ်ကျွန်တော်တို့ကဒုံရင်းတင်တာအဲ့တော့လူသမားက4000နဲ့နောက်တစ်ပြည်ဆို8000ဖတ်တော့တော့ကုလူရာကပုံမှန်ဖတ်ကုန်နေပုံမှန်ဒီပြည်သူရောက်ဝင်တဲ့လုပ်ငန်းရှင်တွေကိုတက်တက်တာတာပြည်ပြည်လေလေနဲ့ပုံကျစိတ်နဲ့ပါဆောင်နဲ့လုတ်ကင်ရင်းနဲ့လူဝါဒနဲ့စိတ်ကတွေကိုအစိုးရကပြန်လဲလိလာကြည့်တတ်မှာဖြစ်ပါတယ်။ဥပမာအဖြစ်ကျွန်တော်အဓိကတည်ပို့ဆောင်ရည်ရည်တရားတိုင်းပြည်တွေမှာပို့ဆောင်ရည်တခုတော့ရထားပြီးကားပြီးတော့တဘာပြီးဒါတွေအားလုံးကဝန်ကြီးဌာနတခုရဲမှာထိ ंछ ုပ်ပြီးတော့ပြည်မှန်ခံတော့တဲ့အတွေ့ပြည်သူလူထုပေးနိုင်တဲ့တုံးသားနဲ့တတ်တတ်မှတ်ပါဒီမှာကနားနဲ့တဘာတော့မှာဌာနနှစ်ခုဖြစ်တယ်။အဲ့တော့ပို့ဆောင်ရည်ကိုလည်းမြည့်ထားတဲ့ခုတမောတစ်ခုဖြစ်တယ်။အဲ့ဒီဌာနတွေဂျားထဲမှာမှလေလံပြည့်တဲ့စနစ်နဲ့နားနေကိုခိတ်ပြီးပြန်နေတဲ့ဒါတွေကိုခိတ်ပြီးပြန်ဆိုင်တဲ့ဒီလက်ကဆုပ်စာလူသားသားတလောလုတ်ဆိုင်စားတော့အောင်လို့အင်းနေတမရတော့နောက်ဆက်3000မို့8000ပြီးတော့ဒီတက်တာမပြီးဘူးတောင်းပြီးလည်းမပြီးပါဘူးလုတ်ရှင်နေရာတဲ့ဘလောက်ပြီးစားကြည့်လာမပြီးပါဘူးအဲယူပို့ဆောင်ရင်ဒိတ်ဒိတ်များနဲ့ပုံစင်းလုံးများမကြီးထွားအောင်လို့အစိုးရဘက်ကထိထိရောက်ရောက်မှန်ကန်တဲ့စနစ်ကိုပြန်လဲကျင့်သုံးမှခရခရ3000ဝန်းကျင်နဲ့1000ဝန်းကျင်ဒီကြီးတွေချသွားရင်ဘက်ကလည်း1000ဝန်းကျင်တွေသွားနိုင်တယ်1000ဝန်းကျင်တွေသွားနိုင်အဲ့တော့ဒါတွေအားလုံးချသွားမယ်ဆို capacity ကိုပြန်ပြက်လာမှာကျွန်တော်ဆိုလိုချင်တာအလုံးရှင်လူကမကခေါင်းစဉ်တစ်ခုနဲ့အမေလုံးလောက်သာကိုခေါင်းစဉ်ပြတ်ပြီးလုတာမားတော့မမားပါနဲ့တခြားဟာတွေကိုမြေကြီးအောင်ပေါင်းနေသလားလို့ကျွန်တော်မျှော်တမ်းနေသူကပြန့်ကျဲနေတော့ဝန်ကြီးဌာနမျိုးပြန်လဲစီစီးပေးပြီးတော့ဒီကုန်စည်တို့မကြီးဆုံးအောင်လို့ဒါထိရောက်တဲ့စနစ်ကိုအစိုးရကစဉ်းစားဖို့အချိန်ရောက်နေပြီလို့ကျွန်တော်ပြော
ဟုတ်ကဲ့ဆရာဝန်လူရှင်ကျေးဇူးအများကြီးတင်ပါတယ်နော်
ဟုတ်ကဲ့